င်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေကုလသမဂ္ဂတွင်မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမယ်ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနကကြေညာထားပါတယ်မြန်မာနိုင်ငံထဲမှာအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့တိမ်မွေ့နဲ့နေတဲ့ရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နီလန်းကောင်းတွေကိုရှာဖွေဖို့ဆိုပြီးတော့ထုတ်ပြန်ချက်တည်းမှာအဲ့လိုပြောထားတာရှိပါတယ်ဆိုတော့ဒီကိစ္စကလက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံတွင်းမှာလူပြောသူပြောအများဆုံးဖြစ်နေတဲ့ကိစ္စတစ်ခုထဲမှာပါပါတယ်ကော်မရှင်ဖွဲ့စည်းမဲ့ကိစ္စကိုသဘောတူတူတွေရှိပါတယ်သဘောမတူတူတွေရှိပါတယ်ပတ်ပေါင်းစုကျွန်တော်တို့ကြားရအောင်ဒီကနေ့ဆွေးနွေးကြမှာပါပင်နိုင်ဆွေးနွေးပေးဖို့အတွက်မြေပုံမျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်တူဖြစ်သူဦးဖေးတန်းကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခါကျွန်တော်တို့88မျိုးဆက်ငင်းချိုင်းနဲ့ပွင်လင်းလူဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ဦးမြအေးကိုလည်းဖိတ်ခေါ်ထားပါတယ်ဦးမြအေးကိုတော့ကျွန်တော်တို့အခုချိန်မှာဆက်သွယ်ဆဲပါပါဝင်ဆွေးနွေးမဲ့တော်တော်ရှင်အတော်များများရှိပါတယ်။အီးမေးလ်နဲ့ပို့ထားတာ Facebook ကနေ message ပို့ထားတာအတော်များများရှိပါတယ်။ကျွန်တော်တို့အားလုံးကိုအားလုံးရဲ့သဘောထားကိုသိရအောင်အားလုံးကိုအချိန်ပေးနိုင်ဖို့အတွက်အားလုံးအနေနဲ့လူရင်းတူရှင်ထိတိမိမိဆွေးနွေးပေးဖို့ကျွန်တော်ပန်ကြားလိုပါတယ်။တကယ်တော့ဒီကိစ္စမှာအစိုးရဘက်ကတာဝန်ရှိသူတူတူပါဝင်ပြီးတော့ direct ဆွေးနွေးနိုင်မယ်ဆိုရင်ပိုကောင်းပါပါ။အဲ့လိုမဆွေးနိုင်ဆွေးနွေးနိုင်တဲ့အချိန်တွေမရှိတဲ့အတွက်ကျွန်တော်တို့ဒီသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုကျွန်တော်တို့ VOE ကပြီးခဲ့တဲ့ရက်ပိုင်းဆက်သွယ်မေးမြန်းတဲ့အခါမှာဒီကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့ဦးစော်ထေးကဖြေဆိုထားတဲ့ဖြေဆိုချက်လေးရှိပါတယ်ကျွန်တော်တို့အဲ့ဒါလေးကိုအရင်ဆုံးနားထောင်ကြည့်အောင်ပါခင်ဗျာ
ကျွန်တော်တို့စဖွဲ့ကြတဲ့ဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်ဒီရခိုင်ရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငြင်းနိုင်တဲ့အမှန်တရားဖြစ်တယ်နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနဲ့ရိုင်းမှုတော့အတိုင်းနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစုစည်းကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူး။အဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီလင်းကပြောကြားချက်နဲ့မလုံလောက်ဘူး။မလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်ဘယ်လိုမျိုးပြင်ရမယ်အများလီဇာမယ်ဆိုကြတင်ချတဲ့လူတွေဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတော့ခြုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါလေ
အဲ့ဒါကဥစော်ထေးပါဆိုတော့ဥစော်ထေးပြောထားတဲ့အချက်ထဲမှာအဓိကအချက်လေးတွေကဒီရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာထောက်ပြပါတယ်တခါမြန်မာနိုင်ငံဟာနိုင်ငံတကာတိုင်းဝန်နဲ့ဆက်ဆံရေးမှာနိုင်ငံခြားရေးမူဝါဒကလည်းပဲဒါတွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတာပြောပါတယ်ပြီးခဲ့တဲ့9နှစ်သမရဟောင်းဦးသိန်းစင်အစိုးရလက်ထက်မှာလုပ်ခဲ့တဲ့ရခိုင်စုစမ်းစစ်ဆေးကော်မရှင်ကအပြေမထွက်ဘူးဆိုတာကိုဦးစော်ဒီကအခုဒီဖြစ်ဆိုချက်မှာပြောထားပါတယ်။ဆိုတော့ဒီကိစ္စပြေလည်သွားအောင်မြန်မာအစိုးရပြောတာနဲ့ပြည်တွင်းကပြောတာနဲ့မလုံလောက်ပါဘူးတဲ့။အဲ့လိုမလုံလောက်တဲ့အတွက်နိုင်ငံတကာကနေပြီးတော့ဗလိုက်မှုလဲကင်းတဲ့အများလေးစားမှုရှိတဲ့ကြော်ကြားတင်ရှားသူလဲဖြစ်တဲ့အတွေ့အကြုံလဲရှိတဲ့စာတရားပြန်အဲ့ဒီအချက်တွေပေါ်မှာသုံးသပ်ပြီးတော့မှဒီလူပုဂ္ဂိုလ်တွေနဲ့ဒီကော်မရှင်ကိုဖွဲ့စည်းဖို့လုပ်တာပါလို့ဦးစော်ဒီကအဲ့လိုပြောထားတာဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးပြည်နယ်ဆွေးနွေးမဲ့သူဒုဖြစ်တဲ့ဦးဖေးတန်းရဲ့သဘောထားကိုနောက်ထောင်ကြည့်အောင်ပါဥဖေတန်းခင်ဗျာဥဖေတန်းကိုယ်တိုင်ကဒီကော်မရှင်ပေါ်ဘလို့မြင်ပါတယ်လဲဒီကော်မရှင်ဟာဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာပြောထားတဲ့အတိုင်းလုံဆောင်နိုင်လိမ့်မယ်လို့ဥဖေတန်းယုံကြည်ပါသလား
ဟုတ်ကဲ့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတီပေါင်းအခုဆိုရင်30လောက်ကဒါအပေါ်မှာမချိမနဲ့ကံွယ်ထားတာကြီးရှိပါတယ်ကျွန်တော်တို့ရဲ့ခိုင်မျိုးသားပါတီကလည်းပဲလုံးဝကံွယ်ထားပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒါအဲ့ဒီပေါ်မှာအာဒီအများကြီးကိုကိုစားပြုတဲ့ပါတီတွေကကန့်ွက်တယ်ဆိုတာဟာဒါဒီပေါ်မှာတော့ဟိုသဘောထားကွဲလွဲမှုရှိနေပြီဆိုတာကိုဟိုမိမောင်းထောပြရပဲဖြစ်ပါတယ်။ဒီတော့ကိုဗစ်အာနံပေါ်မှာတော့ကျွန်တော်တို့လူပုဂ္ဂိုလ်ရပြောရမယ်ဆိုရင်သူ့အနေနဲ့နိုင်ငံတကာအထင်ကြီးပုဂ္ဂိုလ်တူဖြစ်ပါတယ်။အဲ့လိုဖြစ်တာနဲ့အတူပဲအဲ့သူ့မှာနိုင်ငံတကာပုံရိပ်တွေနိုင်ငံတကာသတင်းမီဒီယာတွေကဟိုရရှိထားတဲ့သူ့ရဲ့ခံစားချက်တွေနောက်ရသူ့အခွင့်အရေးနဲ့ပတ်သက်တဲ့သူရဲ့ဒီသဘောထားရဲ့ဒီချက်တွေဆိုတာသူ့မှာပါလာမယ်ဆိုတာကိုကျွန်တော်တို့ညွှန်လင်းထားပါတယ်။ပြီးတော့ကျွန်တော်တို့မှာဒီသူ့အခွင့်အရေးနဲ့ရှင်ပြီးတော့เนาะကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှင်းလာမယ်ဆိုရင်ဒီနိုင်ငံမှာမဆိုကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုပဲဥဒန်းတင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့ကအဲ့လိုနိုင်ငံကပုံရိပ်ရှိတဲ့ပုဂ္ဂိုလ်တယောက်ရဲ့အဆုံးအဖြတ်အကြံဉာဏ်တွေဟာကျွန်တော်တို့အမျိုးသားရဲ့အကျိုးစီးပွားကိုထိခိုက်လာမယ်ဆိုရင်ကျွန်တော်တို့ဖက်ကအဲ့ဒါကိုဆိုရင်တော့ပါ
ဟုတ်ကဲ့ဒါပေမဲ့
ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုတော့ကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်ရသွားမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်တို့ခံစားပါတယ်
ဟုတ်ပါတယ်ကော်မရှင်ကလည်းပဲတကယ်ကတော့ဖွဲ့မယ်လို့သာကြေညာထားတာပါဖွဲ့တော့မဖွဲ့ရသေးပါဘူးကျွန်တော်နားလည်ထားသလောက်ဆိုရင်ကိုဖီအန်နန်ကဗမာပြည်ကိုလာပါမယ်အဲ့ဒီခါမှာမြန်မာစိုးရနဲ့ကိုဖီအန်နန်ဖောင်ဒေးရှင်းအကြားမှာဒီကော်မရှင်လုပ်ငန်းနဲ့ပတ်သက်ပြီးတော့ MOU နားလည်မှုစာချုပ်တော့လက်မှတ်ရေးထိုးပါမယ်အဲ့ဒီနောက်ပိုင်းမှာစပြီးတော့လုပ်ငန်းတွေစမယ်သဘောရှိပါတယ် နောက်တစ်ခုကလည်းပဲဒီကော်မရှင်ကအကြံပေးကော်မရှင်ဖြစ်တယ်ဆိုပြီးတော့ဒါအစိုးရဘက်ကနေပြီးတော့အငြင်းချင်းထောက်ပြထားတာလည်းရှိပါတယ်အကြံပေးဖြစ်တဲ့အတွက်အကြံပေးဖို့ပဲဖြစ်တယ်ဆုံးဖြတ်ဖို့မဟုတ်ဘူးဆိုပြီးတော့ထောက်ပြထားတာလည်းရှိပါတယ်သို့တော်လည်းပဲဒီအကြံပေးချက်တွေဟာနိုင်ငံတကာကိုရောက်သွားပြီးတော့နိုင်ငံတကာကဒီအချက်တွေဒီကော်မရှင်ကနေတွေ့လာတဲ့အချက်တွေကိုနိုင်ငံတကာကယူလိုက်မယ်ဆိုတဲ့ဟာမျိုးဥဖေတန်းတို့မှာဒီလိုစိုးရိမ်ချက်ရှိတာဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ဘာလို့ဆိုတော့ခုနကလိုပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာနဲ့ဆက်သွယ်မှုဒီပြဿနာဟာရခိုင်ပြဿနာနိုင်ငံတကာနဲ့အဲဒီရှင်းနေမှုရှိတယ်ဆိုပေမဲ့နိုင်ငံတကာကဝင်လာနိုင်အောင်ထိတဘာပေါက်ကိုဖွင့်ပေးလိုက်တဲ့အဆင့်ထိတော့တခါမှမကြုံခဲ့သေးပါဘူး။အဲတော့နိုင်ငံတကာကပုံကိုပြီးနိုင်ငံခြားသားတွေပေါ့ဗျာသူတို့ကဥဆောင်ပြီးတော့ဒီကော်မရှင်ကိုအကြံပေးသွားမယ်ဆိုရင်အဲဒီလိုအချင်းကြီးပုံကိုရဲ့အကြံပေးချက်ဟာဒီကပ္ပအဖွဲ့အစည်းတွေပေါ့နော်ကုလသမဂ္ဂပါဝင်ကပ္ပအဖွဲ့အစည်းတွေကဒါကိုလက်ခံအသိမှတ်ပြုမှာဖြစ်ပါတယ်။ပြီးတော့ခုနကလူအခွင့်အရေးတွေကိုသူတို့မှကိုနိုင်ကခံရှက်ရှိကြတဲ့အဖွဲ့အစည်းတွေဟာကျွန်တော်တို့နိုင်ငံရဲ့ကြီးရင်းရေးကိုเนาะကျွန်တော်တို့ကမသိနိုင်ပါဘူး။အခက်အခဲတွေကိုကျွန်တော်တို့ကရင်ပတ်ကြီးနဲ့ကိုခံစားပြီးတော့ကြုံတွေ့ခဲ့ရတဲ့ပုံစံတွေပါကျွန်တော်တို့လည်းသူတို့မသိဆိုင်ဘူးဒါအပေါ်မှာသူတို့ကနိုင်ငံသားပုံရိပ်နဲ့အဲ့လိုကျွန်တော်တို့ဒီရင်းကိုဝင်ဆက်တယ်လို့မျိုးအကြံပေးမှုတွေဟာအားကောင်းသွားမယ်ဆိုရင်ဒါဟာနိုင်ငံတကာမှာမှတ်တမ်းဝင်သွားပြီးတော့ကျွန်တော်တို့ကလက်မခံရင်တောင်မှဒါကနိုင်ငံတကာကကျွန်တော်တို့ကိုဖိအားပေးလာမှာဖြစ်ပါတယ်
ဟုတ်ကဲ့
ကျွန်တော်တို့ကဒီပေါ်မှာတကယ်ပဲစိုးရိမ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်မောင်တော်မျိုးကတားညူထွေးပါတဲ့သူကလည်းပဲရခိုင်တိုင်းရင်းသားတူပါတဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ဖော်စီတဲ့နဲ့ပတ်သက်လို့ဘာမှစောရကမတက်လို့ပါဘူးတဲ့နိုင်ငံခြားသားဖြစ်ဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဖြစ်ဖြစ်ပြည်တွင်းကပုဂ္ဂိုလ်တူကပဲဦးဆောင်အဓိကကရခိုင်အရေးအတွက်အကောင်းဆုံးအဖြေတစ်ခုပဲဖြစ်စေချင်ပါတယ်တဲ့ဒါပေမဲ့အဲ့ဒီအဖြေဟာရခိုင်ဒေသခံတွေရဲ့ရင်ထဲကသဘောထားတွေနဲ့ထပ်တူကြစေချင်ပါတယ်တဲ့တကယ်လို့ရခိုင်လူလူနဲ့ထပ်တူမကြခဲ့ရင်တော့ဒီရခိုင်အရေးကနောက်အနာဂတ်မှာလည်းဆက်ဖြစ်နေဦးမှာပါပဲတဲ့ဒါကြောင့်အခုကော်မရှင်ကလည်းရခိုင်လူလူနဲ့တစ်ထပ်သေးကြတဲ့အကြံပြုချက်ကိုဆောင်ရွက်နိုင်ပါစေလို့မျှော်လင့်မိပါတယ်ဆိုပြီးတော့မောင်တော်မျိုးကတော်တော်ရှင်တောင်းကျွထွေကဆွနေထားပါတယ်ကျွန်တော်တိုက်ဆွနေမဲ့တော်တော်ရှင်တွေကိုဖိတ်ခေါ်ပါမယ်တိုက်ဆွနေမဲ့တော်တော်ရှင်တွေထဲမှာဒီရခိုင်ကော်မရှင်ရခိုင်အရေးအကြံပေးကော်မရှင်ဖွဲ့စည်းတာနဲ့ပတ်သက်ပြီးတော့သဘောတူတူရှိပါတယ်သဘောမတူတူရှိပါတယ်အမြင်မျိုးစုံကိုကျွန်တော်တို့စုံနေတဲ့များဆိုအောင်တင်ပြသွားပါမယ်ပထမဦးဆုံးရန်ကုန်မြို့ရန်ကုန်တိုင်းပူထောင်မြို့နယ်ကကိုကျော်ရဲ့သဘောထားကိုနားထောင်ကြအောင်ပါကိုကျော်ဆွနေလို့ရပါပြီ
ဟုတ်ကဲ့ပါကိုပြရနေတို့သူကိုရခိုင်ကျပီကော်မရှင်ထိမှာဒီရှိခေတ္တရဲ့ကိစ္စကိုကျွန်တော်တူတူအမြင်နဲ့ပြောလို့ရှိရင်တော့လက်မခံနိုင်ပါဘူးရခိုင်ရဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အပေါ်မှာနိုင်ငံတကာဖိအားတွေကြားနေပါတယ်အဲ့ဒီဖိအားတွေကိုရှောင်လွှဲဖို့အစိုးရအနာကိုနိုင်ငံခြားသားတွေကိုဖိပေးလိုက်တယ်လို့ပဲကျွန်တော်သုံးသပ်မိပါတယ်ဒီတို့ရဟာဂေါက်ဆောင်ကုန်းတူရဲ့လက္ခဏာတော့မဟုတ်ဘူးလို့ပြောရှင်ပါတယ
်ဟုတ်ကဲ့ကိုကျော်ကျေးဇူးတင်ပါတယ်နောက်တစ်ခုကျွန်တော်တစ်ဆက်တည်းစိတ်ဖိတ်ခေါ်ပါမယ်ဆလိုင်းဘွေကိုစလိုင်းရဲ့သဘောထားကြားပါစီခင်ဗျာ
ဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်ကြီးရဲ့ထက်ကနိုင်ငံတကာမှာရခိုင်အရေးကအဲသူတို့အဖြစ်တစ်ခုဆွဲတဲ့ချိန်မှာနိုင်ငံတကာလက်ခံအောင်ဆိုကျွန်တော်ဒီကော်မရှင်ကိုဖွဲ့တယ်လို့အဲ့လိုပြောမိနေတယ်တုတ်တုံညာလည်းပဲဒေါ်အောင်ဆန်းစုကြည်ကြီးရဲ့ချက်တိုင်းမဟုတ်ပဲနဲ့တကယ်လို့များအဲ့ဒီဒီလူသူရဲ့စန္ဒကနဲ့တင်းဆောင်သွားသူတို့ကနိုင်ငံတကာမှာပြန့်နှံ့သွားနေဆိုရင်တော့အဲ့ဒီဥစ္စာကနှမ်းချဲနဲ့နှမ်းချဲမကိုက်ပဲနဲ့ကီတော့မှာကလေးအင်မတမှာဆိုရင်ဆက်ကောင်းတယ်။ဘာဖြစ်လို့လဲဆိုရင်တော့ citizen right ဆိုတဲ့နိုင်ငံသားအခွင့်အရေးနဲ့ human right ဆိုတဲ့လူအခွင့်အရေးတစ်ခုရှိတော့ကိုဖီအန်နန်တို့အကြံပေးရမယ့်ဥစ္စာကဘယ်ဝချေခံပြီးတော့လုပ်ရမလဲဆိုတဲ့ဥစ္စာအင်မတမှာစိတ်ဝင်စားစရာကောင်းတဲ့ပုံစံဖြစ်နေတယ်။ကျွန်တော်ကတော့အဲ့ဒီကိစ္စမှာဘယ်လိုဖြေဆက်မလဲဆိုတာအနေနဲ့ဆိုရင်စိတ်နေလဲဆိုတော့ဆောင်နေရမှာဖြစ်ပါတယ်ကြာ
။ဟုတ်ကဲ့ slide line ပေါ်မှာဆက်နေပြပါကျွန်တော်တို့စီကို Facebook ကနေပို့ပြီးတော့မှတ်ချက်ပြပြီးဆွေးနွေးထားတာတွေထဲမှာမတူတဲ့အမြင်တွေကိုကျွန်တော်နည်းနည်းစုထားပါတယ်။မှတ်ချက်အများကြီးတဲကမှမှတ်ချက်၅ခုကျွန်တော်ရေးထားပါတယ်။အဲ့ဒါလေးတွေကျွန်တော်ဖတ်ပြပါမယ်။တူတူလေးတွေပါ။သိခံပြီးတော့နောက်ထောင်ပေးကြပါ။တဦးကကောင်းမွန်တဲ့ခြေလှမ်းတစ်ခုလို့မြင်ပါတယ်။နိုင်ငံတကာကိုခြားပြဖို့နိုင်ငံတကာလက်ခံယုံကြည်တိုက်တဲ့သူပေါအောင်ဖွဲ့စည်းထားတယ်လို့မြင်ပါတယ်။အပြစ်မှန်တွေ၊နှစ်နာချက်တွေ၊စိုးရိမ်ပူပန်မှုတွေနိုင်ငံတကာသိနိုင်မဲ့အကောင်ဆုံးလမ်းလို့မြင်ပါတယ်။နောက်တူကလုံးဝလက်မခံနိုင်ပါလိလာသူအစ်နဲ့တာနိုင်ငံသားပညာရှင်တွေဖိတ်ကြားတင်ပါတယ်။ဘင်္ဂါလီအရေးမှာဘယ်တော့မှမြန်မာမှန်တဲ့မတတ်မှတ်တဲ့ကုလအတွင်းမူဟောင်းတယောက်ရဲ့အဆုံးဖြတ်ကိုတို့နိုင်ငံသားတွေမလိုက်နိုင်ရင်ဘာဖြစ်မလဲအစိုးရကအတင်းကျပ်လုပ်ရင်တော့ဒီနိုင်ငံအခုတက်ပုံမငြိမ်းချမ်းရုံရှိတော့မပေါ့နောက်တူကနိုင်ငံတကာကလေးစားတဲ့လူကိုခန့်တာကောင်းပါတယ်ပြည်တွင်းကလူကိုခန့်ရင်နိုင်ငံတကာကယုံကြည်မှုနည်းသွားနိုင်ပါတယ်နိုင်ငံတကာနဲ့ရင်မုံတန်းဖို့ဆိုရင်ကျွန်တော်တို့တွေကျွဲချေရခွက်ထဲကအတွေးတွေကိုဖျောက်ဖို့လိုအပ်ပါတယ်နောက်တူကဘယ်လောက်ပင်ပညာရှင်ဖြစ်ပလေစေဒေသခံတွေရဲ့လက်တွေ့ကြုံကြိုက်ခံစားမှုကိုမသိနားမလည်မှုမရှိတာဒေသခံတွေရဲ့တောင်းဆိုချက်စကားကိုနားမထောင်ရင်တော့ဘာမှမထူပါဘူးတဲ့နောက်တူကတော့ ဟိုမရောက်တင်မြောက်တဲ့ဆိုင်တိကြတဲ့အဖြစ်တခုထွက်လာမှာပါတဲ့နိုင်ငံတွင်းကလူချင်းအဖြစ်ရှာမယ်ဆိုလေတိကြတဲ့အဖြစ်ရနိုင်ရင်တော့မှဘယ်လိုက်မှုလို့ပဲထင်ကြမှာပါအဲ့ဒီတော့စောင့်ကြည့်ကြတာပေါ့တဲ့ဒါက Facebook ကနေပြီးတော့ပေးပို့ထားတဲ့ဆွေးနွေးချက်အသီးသီးပါဆိုတော့ဥပဒေန်းခင်ဗျာဒီလိုကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့တယ်ဆိုတာနိုင်ငံသားတယောက်ပေါ့လေထင်ရှားတဲ့နိုင်ငံသားတယောက်ဦးဆောင်တဲ့ကော်မရှင်အကြံပေးကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့တယ်ဆိုတာဒါကျွန်တော်တည်တဲ့လောက်ပထမဦးဆုံးအကြိမ်မြန်မာတိုင်းမှာပထမဦးဆုံးအကြိမ်တရားဝင်ပေါ့လေနိုင်ငံတော်အဆင့်တရားဝင်ဖွဲ့တာပထမဦးဆုံးအကြိမ်လို့ကျွန်တော်နားလဲပါဆိုတော့ဒါအင်မတန်ကိုထူးခြားတဲ့ခြေလှမ်းတစ်ပါဆိုတော့ဒီခြေလှမ်းကိုလက်ရှိတန်းပြူဦးဆောင်နေတဲ့လူတွေရာလေးပဲပေါ့ပေါ့လေးတွေးပြီးတော့လှုပ်တာတော့ဟုတ်မယ်လို့ကျွန်တော်မထင်ပါဘူးဆိုတော့ဒီကော်မရှင်ကိုဦးဆောင်မဲ့ကိုဖီအန်နန်ဆိုတာကလည်းကုလသမဂ္ဂတွင်မှုချုပ်20တာဝန်ထမ်းဆောင်ခဲ့တဲ့လူဖြစ်တယ်။သူကအလုအားနေတဲ့လူတယောက်တော့မဟုတ်ပါဘူးသူမြန်မာနိုင်ငံလိုရေးကိစ္စကိုစိတ်ဝင်စားနဲ့လာပြီးအကူအညီပေးတာဟာကောင်းတဲ့ကိစ္စတစ်ခုလို့ရောမြင်လို့မရဘူးလားခင်ဗျာ
။ကျွန်တော်အနေနဲ့ပုဂ္ဂိုလ်ရေးရာကိုဖီအန်နန်ပေါ်မှာကျွန်တော်တို့အနေနဲ့ဟိုပြောစရာမရှိပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ကအတိဆုံးပါကျွန်တော်တို့နိုင်ငံမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်တိတဲ့ဒေတာခါနေရှိပါတယ်နှစ်ဖက်လူအဖွဲ့အစည်းတွေကပုံကူတွေလည်းရှိပါတယ်အဲနိုင်ငံကိုကိုစားပြုတဲ့လူမျိုးကိုကိုစားပြုတဲ့အဲဒီနိုင်ငံရေးပါတီဒီအကျင်းအသိပညာရှင်အသက်ပညာရှင်တွေလည်းရှိပါတယ်ခင်ဗျာအဲဒီဓာရီနဲ့ကျွန်တော်တို့ရှေ့ဆက်သွားလို့အလုပ်ဖြစ်ပါတယ်အဲဒါနိုင်ငံသားအနေနဲ့တယောက်အနေနဲ့ဘလောက်ပဲဒီတက်ပစီပေါ့နော
်ဟို
ဥပမာဆိုတော့ပါရဂူတယောက်ကနေပြီးတော့ဟိုဆွေးပြီးမှအတောက်ပင်တစ်ချောင်းရှိတယ်ဆိုတာဟိုကျေးဇူးမလောက်ကိုမပြောနိုင်ပါဘူးအဲ့
လိုဒါပေမဲ့ဥပဒေကျွန်တော်ဖြတ်ပြောပြစီ
ကျွန်တော်တို့ပြီးတယ
်အဲ
ကျွန်တော်တို့ဒါအပေါ်မှာကျွန်တော်တို့ညီညွတ်ညွတ်နဲ့လုပ်မယ်အဲတဘောကဘယ်ကိစ္စကစတင်ရမလဲဒီကိစ္စကနိုင်ငံကအတိဘလောက်ရှိပါစီနိုင်ငံအတွေ့အကြုံဘလောက်ရှိပါစီတကယ်တမ်းဒေသမှာလိုရမှာကနိုင်ငံသားပြဿနာဖြစ်တယ
်ဟုတ်ကဲ့ဥပဒေနိုင
်ငံသားပြဿနာကိုကျွန်တော်ရှင်းရှင်းတစ်ခု
ဟုတ်ကဲ့ဥပဒေကျွန်တော်နည်းနည်းဖြတ်မိပြရစေဒါပေမဲ့ဒီကော်မရှင်ကလူ6ယောက်ပေါ့6ယောက်မှာ3ယောက်ပဲနိုင်ငံသားပါတာပါကျန်တာကမြန်မာနိုင်ငံတွင်ကလူတွေပါဆိုတော့မြန်မာနိုင်ငံတွင်ကပါဝင်တဲ့လူအစုအတွက်ကလည်းပုံများတယ်လို့ပြောရမှာပါဦးဖေတန
်။အဲဟုတ်ပါတယ်ဒါပေမဲ့ဥက္ကဋ္ဌဖြစ်တဲ့သူကကိုဖီအန်နန်ဖြစ်ပါတယ်။ဥက္ကဋ္ဌရဲ့အဆုံးအဖြတ်အကြံပေးချက်ကဒီကော်မရှင်မှာသွားမိုးနေပါလိမ့်မယ်။အဲပြီးတော့ဒီထက်ကပါလာတဲ့တိုင်းရင်းသားတွေနိုင်ငံသားတွေဆိုရင်လည်းဒီထက်ထဲထဲဝင်ဝင်တည်တဲ့ပုံကိုယ်တွေနော်နှစ်ဖက်လူအဖွဲ့အစည်းကတော့ပါပါတယ်။ဒါပေမဲ့အဲ့ဒီမှာအသက်ပညာရှင်တွေဥပဒေပညာရှင်တွေနိုင်ငံဒေသပြည်သူကိုကိုစားပြုတဲ့နိုင်ငံရေးပါတီဝင်တွေအဲအဲ့ဒါမျိုးတွေပါပြီးမှပူပေါင်းဆောင်ရဲမှဒါအဖြေကောင်းရမယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ဒေါက်တ
ာအန်တာကတော့နိုင်ငံသားကိစ္စပဲ
။
နိုင်ငံသားကိစ္စကိုလူအခွင့်အရေးထောင်ကကျွေးကြည့်လို့လည်းမရဘူး။နိုင်ငံသားဖြစ်ပါကြို့ကိုဗစ်အန်နလာပြီးတော့ကျွန်တော်တို့ကဒါနိုင်ငံသားကိုဟိုဒီဂျူတွေကိုပရိုမိုးရှင်းဒါလိုက်ပေးလိုက်တယ်ဆိုလို့လည်းမရဘူး။ချစ်စံတစ်ခုနိုင်ငံသားဥပဒေနဲ့လမ်းကြောင်းကိုပဲကျွန်တော်တို့သွားရမှာဖြစ်ပါတယ်။ဒါကိုနိုင်ငံတော်ကလည်းအခုလောလောဆယ်မှာအဲ့ဒီကိစ္စကိုစူးစမ်းဆောင်ရွက်နေတဲ့ကာလမို့လို့ကျွန်တော်အနေနဲ့ကတော့ဒီလိုနိုင်ငံသားတွေပါဝင်မဲ့ဘာမှထူမှာမဟုတ်ဘူး။ဒီကနေပြီးတော့စောင့်ကြည့်ရင်ဝင်ရှိတယ်ကျွန်တော်တို့နိုင်ငံရဲ့ပြဿနာကိုကျွန်တော်တို့ဖြေရှင်းနိုင်တယ်ဖြေရှင်းဖို့အရေးရှိရှိတယ်ဖြေလို့ဖြေရှင်းတင်တယ်လို့ကျွန်တော်ရှင်းတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဘလောက်ပဲတက်ပါစေဘလောက်ပဲပြီးပါစေကိုယ်နိုင်ငံအရေးကိစ္စဟာနိုင်ငံသားဖြေရတာအဓိကဖြစ်တယ်လို့ကျွန်တော်မြင်တယ
်နောက်တစ်
ခုကဒီကော်မရှင်ကိုပေးထားတာကအဝေးရောက်နေတဲ့ဒီဒီဘက်ကိုရောက်နေတဲ့ဒီဟိုတင်းပေါ့ဒုက္ခတွေဆိုတဲ့ပုံစံမျိုးနဲ့အဲ့ဒီလူတွေကိုလည်းဆစ်ဆုခွင့်ပေးတယ်ပြီးတော့ပြောင်းဝင်ခွင့်ကိုလည်းလုပ်ဖို့အဲ့ဒီမှာအကြံပေးထားတာရှိတယ်ဒါပို့လို့တောင်မှဆိုးသွားပြီဒီပြည်ရင်းပြဿနာတောင်မှမရှင်းနိုင်ပါနဲ့ဒီဘက်မှာရောက်နေတဲ့တားမဲ့ရှိတဲ့ဒီဒုက္ခတွေကိုကျွန်တော်နိုင်ငံတွင်းကိုပြန်ခေါ်ဖို့နောက်ဖွင့်ပေးလိုက်တာကျွန်တော်တို့တပိုးပြီးတော့
တောင်မှဟုတ်ဦးပြည်တဲ့အဲ့လိုတော့လည်းပဲဟုတ်ကဲ့ဟိုလမ်းဖွင့်ပေးလိုက်တယ်လို့တော့လည်းပဲဟုတ်ကဲ့လမ်းဖွင့်ပေးလိုက်တယ်လို့တော့လည်းအတိအကျပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဦးပြည်တဲ့ကျွန်တော်တို့နောက်ပိုင်းမှာဆက်ဆွေးနွေးတော့ပေါ့အခုတိုက်ဆွေးနွေးမဲ့တော့ရှင်နေကျွန်တော်ဆက်ပြီးဖိတ်ခေါ်ပြရစီပထမတူနောက်ဆွေးနွေးမဲ့သူတူကအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကကိုကျော်ဆိုးပါဆိုတော့ကိုကျော်ဆိုးဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာဒီမှာကျွန်တော်တို့ကပြည်တွင်းရေးပြဿနာကိုဒီနိုင်ငံတကာကလူတွေနဲ့ကြတော့နိုင်ငံတကာအဆင့်အထိကြီးလာအောင်များဒါဖန်တီးရကြသွားမလားလို့ကျွန်တော်စိုးရင်ပါတယ်နောက်တစ်ခုကကိုဖီအန်နန်ကဒီမြန်မာလူမျိုးမဟုတ်တဲ့ခါကြတော့လေဖိပန်လိုအဖွင့်မှာတော့မှဒါလာစားမှုတွေရှိတယ်ဆိုတော့ကိုဖီအန်နန်ကိုလေအဲ့ဒါမျိုးဖြစ်သွားမှာလို့ကျွန်တော်စိုးရင်ပါတယ
်ဟုတ်ကဲ့
ပြီးတော့ဘန်ကင်းမွန်ရိုအလေဒီမှာကြာတော့ဟိုရိုဟင်ဂျာဆိုတဲ့ဟာကိုလက်သီးလက်မုံထောင်ပြီးတော့ထောက်ခံတယ်ဆိုတော့ဒီအသုံးဆုံးလေးတွေကိုဒီလိုမျက်မျက်တက်တာလေးကျွန်တော်သုံးစီရှင်ပါတယ်ဒီမှာအဲ့ဒါမျိုးကျွန်တော်စိုးရင်ပါတယ
်ဟုတ်ကဲ့ခင်ဗျ
ပြီးတော့နောက်တစ်ခုကဒီနိုင်ငံခြားသားကအကူအညီယူတဲ့ကိစ္စမှာကျွန်တော်တို့ကကိုရီးယားမှာလည်းဥပမာရှိပါတယ်တောင်ကိုရီးယားက1953ခုနှစ်စစ်ပွဲအပြီးမှာဗုဒ္ဓဘာသာနဲ့ဟိုဟာဆက်ဆက်တဲ့ဒီမှာကွန်ဖူရှားဘာသာနဲ့ဆက်ဆက်တဲ့လူတွေဟာ9300ခန့်လုံးရှိပါတယ်အဲ့နောက်ပိုင်းမှာဒီမှာအနောက်ဥရောပအကူအညီကိုယူလိုက်တော့2000ခုနှစ်မှာခရီးယန်ဘာသာဟာ300ခန့်လောက်ကနေ900ခန့်လောက်ထိတိုးတက်သွားပါတယ်။အ
အဲ့ဒါမျိုးဖြစ်သွားမှာကိုလေကျွန်တော်အများကြီးစိုးရင်ပါပဲဟုတ်ကဲ့ကိုကျော်စိုးရင်ချက်တွေကတော့အများကြီးပေါ့ခင်ဗျာနော်ကျွန်တော်တို့ရဲ့စိုးရင်ချက်တွေလည်းရှိမှာပါကိုကျော်စိုးကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်ကျွန်တော်ဆက်ပြီးတော့ဖိတ်ခေါ်ပါမယ်ကျွန်တော်တို့ဇဂိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ဖြစ်ပါတယ်ဦးကြအောင်ဆွေးနွေးလို့ရပါပြီဦးကြအောင် ကျွန်တော်တို့ရဲ့ဒီကုပီအာနာဆိုတဲ့ပုဂ္ဂိုလ်ကလည်းပဲသူကသူ့မှာသူရဲ့နေရာကလေးခြေလူတန်းသားမဟုတ်ပါဘူးတကယ်ပညာရှင်ကြီးပါကုလသမဂ္ဂရဲ့ကုလသမဂ္ဂမှာဆရာလည်း20လောက်ပြီးသားပုဂ္ဂိုလ်လည်းဖြစ်ပါတယ်နော်ဘယ်ဆုရှင်လည်းဖြစ်ပါတယ်ထို့ကြောင့်မို့ဒီနိုင်ငံတော်အကြံပေးရာရှိဝန်ကြီးညာဌာနကဖွဲ့ပြီးတဲ့ဆရာမားရဲမယ်လို့မထင်ပါဘူးကျွန်တော်တို့ရဲ့မြန်မာနိ
ကျွန်တော်တို့ကပြည်တွင်းရေးပြဿနာကိုဒီနိုင်ငံတကာမှာသက်ခိုင်းအရေးကအဲကျွန်စားလိုပါတယ်ပညာရှင်စစ်စစ်ကနေပြုလုပ်တဲ့ဥစ္စာမမားခင်အောင်ဆိုတော့ဒီချိုးကိုကလည်းအထူးကြိုးစားပြီးမှလုပ်ကင်ဆောင်ရဲ့လေလို့ထင်ပါတယ်ဒါကြောင့်မို့ကျွန်တော်ကတော့အကောင်းမြင်ဝါဒပဲကလည်းထုံးကပ်ပါတယ်ခင်ဗျာဟုတ်ကဲ့ပါဦးကြောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့သောတာရှင်ဒူရှိပါတယ်သူရဲ့သဘောထားကနိုင်ငံတော်တိုင်ပင်ခံယုံအသစ်ဖွဲ့လိုက်တဲ့ရခိုင်ကော်မရှင်ကိုအခုလိုနိုင်ငံသားတွေပါဝင်ဖွဲ့စည်းတာမကြိုက်လှပါပဲမဲ့သူတို့ရဲ့လိုရတွေကိုစောင့်ကြည့်တင်တယ်လို့ထင်ပါတယ်နိုင်ငံသားတွေပါတိုင်းနိုင်ငံတကာအရေးဖြစ်တော့ဘယ်လို့မှပြောင်းမသွားနိုင်ပါဘူးအခုဖွဲ့စည်းလိုက်တဲ့အထက်မှလည်းပြည်တွ
Nanda, Sivu Pisama, Dipoguria, Uma, a champires, a champires, so we may, a Turuya, a Changa, Turuya Satanamago, Lu Queen Yetago, or Sampe, Uma Suarayano, or General Nangamachi, Bing Lidigo, Allah, Ruinjalo, Tuname would do. ဒီခွင့်ရှိတယ်ဒါလူခွင့်ရပဲဖြစ်တယ်ဆိုတဲ့စကားခဏခဏကြားရတယ်ပြီးတော့ရှေ့စဉ်ကခုနိုင်ငံသားဥပဒေအပြင်းထန်တဲ့အချက်ပြင်းရမယ်ဆိုတော့အမျိုးခဏခဏတောင်းဆိုတယ်ပြီးတော့အဝေးမှာရောက်နေတဲ့ဒုက္ခတွေတားနေရှိတဲ့ဒုက္ခတွေကိုပြန်ပြီးလက်ခံရမယ်ဆိုတော့တောင်းဆိုမှုတွေရှိတယ်အဲ့လိုများအပြန်ပေးခဲ့ရင်အင်းဒါဟာကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ဆန့်ကျင်ဖြစ်တယ်ဒါ ပေါ်မှာဟာလာအပြင်းပြပြပြီးတော့တစ်ဖြည်းဖြည်းကျွန်တော်တို့တွန်းအားပေးလာမယ်အဲ့ဒီအတိုင်းချောက်လာအောင်တဲ့ဟာလာဒါကိုနိုင်ငံတကာပုံရိပ်ဖြစ်နိုင်ငံတကာအခက်အခဲဖြစ်အဲတွန်းပို့လာမယ်ဆိုတော့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ဒါကုကြတ်နောက်ကိုဖြည့်ရှင်းလို့မရနိုင်ဘူးလားဟုတ်ကဲ့ခင်ဗျာဒီကော်မရှင်ရဲ့လုပ်ခဲ့ပြီးအကြံပေးကြတယ်နော်လာပေါင်းများစွာစုံစမ်းဆစ်စီပြီးတ
ဖြစ်လာမယ်ဆိုရင်တော့အဖြစ်တစ်ခုရအောင်ရဲ့လို့ထင်တယ်ဒီမှာပုံစံမျိုးနဲ့တော့ကျွန်တော်တို့ကလူခွင့်ရင်းနဲ့နိုင်ငံသားအခွင့်အရေးเนาะကျွန်တော်တို့အမျိုးသားအကျိုးစီးပွားဆန့်ကျင်ဘက်ဖြစ်လာမယ်ဆိုတာကိုတော့ကျွန်တော်တို့အများအချင်းဒီလိုပဲနေနေဒီလိုပဲလက်ခံထားရခင်ဗျာเนาะဟုတ်ကဲ့ပါခင်ဗျာအီးမေးလ်နဲ့ဆွေးနွေးရတဲ့ဒေါ်ရရှင်ဒူးကလည်းပဲမိမိပြည်တွင်းရေးကိုနိုင်င ကိုမင်းခိုင်ရှိပါလ
ား
ဟုတ်ကဲ့ကိုမင်းခိုင်ဆွေးနွေးပါအ
ာဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီကျွန်တော်လည်းရခိုင်တိုင်းမပြရပါဘူးအေးကျွန်တော်ဥဖေတန်းပြောရဥစ္စာကျွန်တော်ထောက်ခံပါတယ်နောက်ပြီးတော့လည်းဒီမြန်မာပြည်ရဲ့အရေးကိုနိုင်ငံရဲ့အရေးလို့လုပ်နေလို့ပဲထင်ပါတယ်ညနောက်ပြီးတော့အာကိုဗီယာနန်တို့ဘာတို့ပုဂ္ဂိုလ်ရေးရတာဘာမှမပြောဘူးဒါပေမဲ့အဲဒီတော့လာလို့ရှိရင်အဲဒီလူအခွင့်ရေးပေဒံကြီးကပါလာမှာဆိုတော့တို့တို့ဌာနေတိုင်းရင်းသားတွေရဲ့အာစိတ်ဆန္ဒတွေမေ့သွားမှာဆိုရမယ
်။ဟုတ်ကဲ့ပါ။ကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်။
နောက်တော့ NLD အစိုးရကလည်းအာနိုင်ငံတော်ဖိအားတွေတော်တော်ကြောက်နေတဲ့ပုံစံလေးကြောင့်ဟိုလူကြောက်ရဒီလူကြောက်ရအဲ့ဒီဖြစ်နေတယ
်။ဟုတ်ကဲ့
။ဒါတကယ်တော့အဲ့ဒီမြန်မာကုပြည်တွင်းရေးကိုနိုင်ငံသားအရေးလို့မလုပ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်တရဲမျိုးကဦးလာမြင့်ဆွေးနွေးရမယ်အလှဲပါဦးလာမြင့်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့နှစ်ချက်ဆွေးနွေးလိုပါတယ်နိုင်ငံသား ွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါတာကိုတော့ကျွန်တော်မူရကျွန်တော်ကြိုးဆိုပါတယ်ဘာလို့လဲဆိုတော့ဒီဖြေဖြေများလာလို့ရှိရင်ကျွန်တော်တို့ရွေးချယ်ကြအဖြေနေတယ်ပိုးပြီးကျယ်ဝန်းလာမယ်ပိုးပြီးတော့လည်းကျွန်တော်တို့အပြည့်သဘောဆောင်မယ်လို့ကျွန်တော်ထင်ပါတယ်အဲနောက်တစ်ချက်ကျွန်တော်ထောက်ပြချင်တာကတော့အဲ့ဒီပုဂ္ဂိုလ်တွေကိုကျွန်တော်တို့ဉာဏ်ပူဇော်ကပေးရမယ်ဗညာဆိုပြီးတော့အခု Facebook တွေမှာတက်လာတာတွေ့ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဆင်းရဲတဲ့နိုင်ငံဖြစ်နေတော့အဲ့ဒီရိတ်တွေကနည်းနည်းထောက်မလားပေါ့နော်အဲ့ဒါလေးတစ်ချက်ကျွန်တော်စိုးရိမ်မှရှိပါတယ
်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ချက်ကတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစုံစမ်းရေးကော်မရှင်ပေးထားတဲ့တာဝန်တွေထဲမှာဒီရခိုင်အရေးဖြစ်ရတဲ့ cost ပေါ့နော်အကြောင်းရင်းကိုရှားဖို့ဆိုတာကျွန်တော်မတွေ့ဘူးခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကျွန်တော်ဒီသမိုင်းဖြစ်ချက်တစ်ခုကျွန်တော်ကိုးကားလိုပါတယ်ဟို1930ခုနှစ်လွန်ကာလတုန်းကကလာပါမှာဒီကြုံဆိုတာဖြစ်ခဲ့ပါတယ်အဲ့ဒါအမမကြီးဒီလုံးဖြစ်တာပါဒီလုံးဖြစ်တော့အပေကျောက်တွေလည်းယာနဲ့ချီပြီးရှိခဲ့ပါတယ်ပြီးတဲ့အခါကျတော့အဲ့ဒီတော့ကအင်္ဂလိပ်ဘီရင်ကန်ကဒီလိုပဲစုံစမ်းရေးကော်မရှင်တူဖွဲ့ပါတယ်အဲ့ဒီကော်မရှင်မှာတော့အဲ့ဒီတော့ကလွတ်တော်အမတ်ကြီးရှင်းနေပြီးနောက်တစ်ဖက်အရသားတွေပါပါတယ်နောက်အဲ့ဒီမှာဒီဘီရင်ကန်ကချပြီးတဲ့ရညွန်ကျက်ထဲမှာဒီဖြစ်ရတဲ့အကြောင်းရင်းကိုသူကရှားပါဆိုပြီးတော့ပြောထားတယ်ဆိုတော့ကော်မရှင်ရဲ့အဲ့ဒီစာဖွေသိရှိချက်ကတော့ဘာလို့ဆိုလို့ရင်ဒီဖြစ်ရတဲ့အကြောင်းရင်းကတဲ့ဒီအဲ့ဒီကဖြစ်တဲ့ကျွန်တော်တို့ဒီဟိုဗုဒ္ဓဘာသာကိုဟောဖြစ်တဲ့ဟိုသတော်ကားကြီးတဲ့စာအုပ်တစ်ခုရှိတယ်မော်လ
ီဟုတ်ကဲ့ဦးဒါမြေချုပ်ပေးပါ
စာအုပ်ကြောင့်ဖြစ်ရတာကအဓိကမဟုတ်ဘူးတဲ့သူတို့ပြောတဲ့ဥစ္စာက1930ပြည့်နှစ်ကမ္ဘာစီးပွားရေးအကြက်တည်းကြီးကဗမာပြည်ကိုလည်းရိုက်ခတ်လာတယ်စပါးသေးတွေကျတယ်အဲ့ဒီခါကျတော့ဗမာတိုင်းသားတွေကနိုင်ငံသားတွေပေါ်မှာငါတို့ဒီဝါရီကိုလာပြီးလူရက်တယ်လို့ညင်းလာတဲ့အတွက
်ဟုတ်ကဲ့
ခြေကအဲ့ဒါအကြောင်းတရားလို့အဲ့လိုဒီသူတို့ကြာပွေထားတွေ့ပါတယ
်ဟုတ်ကဲ့ဟုတ်ကဲ
့ကျွန်တော်တောင်းချင်တာအခုဒီကော်မရှင်အနေနဲ့လေးပဲ cost ကိုအဲ့လိုနည်းနည်းစဉ်းစားကြဖို့ဟိုကျွန်တော်အကြံပေးပါတယ
်ဟုတ်ကဲ့ခင်ဗျာညံပူဇော်ကကိစ္စတော့ကျွန်တော်တို့တေချာမသိရသေးပါဘူးဘလူပါညာဘလူပေးမယ်ဆိုတာထားပါတော့နော်အဲ့ဒီကိစ္စတော့ကျွန်တော်နောက်လူတစ်ခါလည်းဆက်ခေါ်ပါမယ်ကျွန်တော်တို့အချိန်နည်းနေပါပြီစစ်တွေမျိုးကဥလှဝင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဦးလာဝင်းပါခင်ဗျာကျွန်တော်ပြောမယ့်ခလုံးဥပေသံပြောတာတော့ဟိုမှာပြောတာခလုံးပါသွားပါပြီကျွန်တော်တူပဲပြောပါမယ်ဒီလူတွေကိုဒီနိုင်ငံတကာကော်မရှင်တွေကိုလက်မခံရှိဒီမှာရှိနေတဲ့အစ္စလာမ်တွေကိုဗောမွတ်စလင်တွေကိုဒီအခုပိတ်ပင်ထားတဲ့ဖိနိတ်တဲ့ကိရီးတော်လာခွင်းတို့ပညာသိရင်ခွင်းတို့လောကခွင်းတို့အပြေဝခံစားခွင့်ပေးလိုက်ဒါဒေလန်တကုတ်ကမ္ဘာရှင်ကလုံးမရှိလို့ရှိဒါကိုသူတို့ရတဲ့ရတိုက်တယ်ကာကာခွင့်ကိုပြိပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးလာဝင်းကျေးဇူးအများကြီးတင်ပါတယ်နောက်ထပ်ကကျွန်တော်တို့ရန်ကုန်မြို့ကဦးကျော်လင်းဆွေးနွေးပါခင်ဗျာ
ဟောဒီလိုကျွန်တော်ပြုနေငယ်ယူအခြေခံပါဗျာနောက်ပြီးတော့လူခွင့်ရေးဆိုပြီးတော့ပြောနေပြီပဲကျွန်တော်တို့အကြေခါလို့ရတာကဒီခုအဲဒီမှာဘယ်မှာကဘာသိပြီးနေတာပေါ့ဗျာနိုင်ငံတည်းရဲ့အချုပ်ချာအာဏာနဲ့နေနေနေဆိုင်ရာအဲ့ကျွန်တော်မင်းစလောပီရူဘရီကိုလည်းကျွန်တော်နိုင်ငံတကာကော်ဝေးအစိုးရကတာဝန်ရှိတယ်။ဒါမှမဟုတ်အစိုးရလူဝင်ပေးလိုက်အောင်။လူဝင်ဆိုတာလည်းကျွန်တော်တို့အစိုးရတွေရှိနေတဲ့ပီရူဘရီကိုပြီးမဆိုင်ဘူးဆိုရင်ဆိုတော့ကျွန်တော်တို့1980ခုနှစ်အဲ့နိုင်ငံတော်ဥပဒေကဘာမှမရှိသေးကြမလို့မဟုတ်မတင်ရရလို့ဆိုတော့ပုံစံမျိုးနဲ့နိုင်ငံတော်ဟုတ်ကဲ့တို့မင်းတို့မရအောင်လုပ်မယ်ဆိုတော့အချက်ကြီးကြတော့လူဝင်နဲ့မကဘူးတော့နိုင်ငံတကာအချုပ်အခြာတော့တည့်ရဆက်ပြဆောင်ရတာဖြစ်သွားပြီဗျာ။အဲ့တော့အဲ့ဒါမျိုးကြောင့်တော့ကျွန်တော်တို့ဘန်တော့ပူရလို့ရှိတယ်။နိုင်ငံတကာရဲ့အချုပ်အခြာအာဏာကိုပြောမယ်ဆိုလို့ရှိရင်တော့ဗျာဒီနိုင်ငံကြီးကလောဆော့ဖို့ကမရှိပါဘူး။အဲ့ဒီဒေတာတွေကပြန်ဆင်းလာပြီးဒေတာကတိုင်းရင်းသားတွေနဲ့နောက်မှဝင်ရောက်လာတဲ့လူတွေပြောမယ်ဆိုရင်တော့ဒီဟာကိနာအစိုးရကလည်းပြောခဲ့ပြီးဘာမှပြောဝင်ရောက်လာတော့ရင်းကြများတယ်။ကျွန်တော်ကဒေနာကိရှမဝင်ရောက်လာတော့အဲ့ဒီဆိုတော့ဒီမျိုးဆိုပြီးတော့ပြောပြရှိတာပဲ။အဲ့ဒီကျွန်တော်ကအစ်စီနဲ့ခုရက်မဟုတ်ဘူး။ဟိုဒေနာကိရှကောက်နေပြီလူပေါင်း၄သိန်းတိရှိတယ်။ဟု
တ်ကဲ့ဦးကျော်လင်
းအဲ့တော့ကျွန်တော်တို့ကအဲ့စီရင်နေကိုဟောတော့လူမလာမှသူတို့ပြန်တော့မယ်ကျွန်တော်တို့ဒီမှာလူဆိုင်ချီရှိတော့ထွက်ပြန်လိုက်ပုတ်ရှုပ်ကုန်မှာပေါ့
ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ဦးစောလွင်ဆွေးနွေးဖို့အလှည့်ပါခင်ဗျာဦးစောလွင်ဆွေးနွေးပါဦးစောလွင်ဆွေးနွေးပါခင်ဗျာဦးစောလွင်ဆွေးနွေးပါခင်ဗျာဦးစောလွင်ဆွေးနွေးပါခင်ဗျာဟုတ်ကဲ့ဦးစောလွင်ကကျွန်တော်တို့လူကျ
ပါပဲ इस्लाम တွေဘယ်ယူတာဒီလူတွေနဲ့မသက်ဆိုင်ဘူးလို့ဥပဒေယူဆတာတာတာကမှနေပြီဒီလူတွေကိုဖိနှိပ်ချုပ်ရတာဝင်ပေးဒါမှမဟုတ်ကမရှင်ကိုလက်ခံပေးကမရှင်ကိုလက်မခံရှိဒီလူတွေရတဲ့ရတဲ့ကြောက်ရတဲ့ကိုအပြေဝဲ ပြာဝပေးရမှာဒါပဲနေလဲတခုရှိတယ်ဒါပါပဲခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့မောင်ဝင်းဟန်အင်းလေးအီးမေးလ်နဲ့ပို့ထားတဲ့ဆွေးနွေးမှာလည်းပဲကော်မရှင်ရဲ့လုပ်ငန်းတွေအောင်မြင်ဖို့ကတော့ဗမာပြည်သူတွေနေနဲ့ဗမာပြည်ဟာကမ္ဘာကုလသမဂ္ဂအပါအဝင်ကမ္ဘာမိသားစုဝင်နိုင်ငံတွေနဲ့ဝန်ဆန့်ပြီးအဆင်ပြေချောမွေ့စွာဆက်ဆံသွားနိုင်မှာဗမာပြည်ဖွံ့ဖြိုးတိုးတက်မယ်ဆိုပြီးတော့မောင်ဝင်းဟန်အင်းလေးကဆွေးနွေးထားပါတယ်သူဆွေးနွေးထားတာရှိပါတယ်ကျွန်တော်ချုပ်ပြီးတော့ပြောတာပါဆိုတော့ဥပိသန်နောက်ဆုံးအချုပ်လေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီဖိုင်ဂျီနယ်မှာအဲ့ဒါဒီမွတ်စလင်ကိစ္စနဲ့ဆိုရင်ကျွန်တော်တို့မီလီယံတစ်ခုလို့ပေါ့ဗျာဘူဘူချက်မှကြပါတယ်အဲတကယ်တမ်းခံစားရတာကလည်းဒီနှစ်ဖက်လူအဖွဲ့အစည်းတွေပဲအဲခံစားခဲ့ရတာဖြစ်ပါတယ်ဒါတော့ဒီလူတွေဥပမာလဲကျွန်တော်တို့အနေနဲ့အဲနိုင်ငံသားမဖြစ်စေရှင်တို့နော်အဲအဲ့လိုမျိုးလဲဆန္ဒမရှိပါဘူးတန်ဖြစ်ဖြစ်ဖြစ်ထိုက်တဲ့လူတွေကိုဖြစ်အောင်လဲကျွန်တော်တို့အနေနဲ့အားပေးနေပါတယ်တိတ်တွန်းနေပါတယ်ဒါကြောင့်လည်းပဲ80ခုနိုင်ငံသားဥပဒေတစ်ခုပဲကျွန်တော်တို့ကအကူရအဆုံးဖြတ်ပေးစရာရှိပါတယ်။အဲဒါကြောင့်ကျွန်တော်တို့ကတော့ဒီနိုင်ငံသားတွေကိုနိုင်ငံသားအခွင့်အရေးရလာဖို့ဆိုရင်အဲဒီ80ခုနိုင်ငံသားအားဒီဟိုရင်းမှာပေါ့နော်လုပ်ငန်းစီမှာပေါ့ဟိုဒါပါဝင်လျှောက်ထားပြီးတော့ဟိုရစီရှိပါတယ
်။ဟုတ်ကဲ့ပါဦး။ဒ
ီနေ့ရခိုင်ပြည်နယ်ထဲမှာအကန့်အသတ်တွေရှိနေဆိုရလဲကျွန်တော်တို့လက်ခံပါတယ
်။ဟုတ်ကဲ့ပါဦး
ပြည်သူ။ကျွန်တော်တို့ဟာဒီမှာအာဒီရခိုင်ပြည်နယ်ထဲမှာတော့နေရပြီးတော
့ဟို
ပါပြည်လာရင်လမ်းတစ်ဝက်ကဖမ်းပြီးတော့သူတို့ပြန်ပို့တယ်ထောင်ချတယ်ဆိုတာမျိုးလဲကျွန်တော်တို့လုံးဝမကြိုက်ပါဘူး။ကျွန်တော်တို့ရခိုင်ပြည်နယ်ကိုတီရှာပြတ်နာတစ်ခုအဖြစ်ပြစ်မထားသင့်ပါဘူး။ဒါကြောင့်ပါလို့ပြောဟိုအချုပ်ပြောရမယ်ဆိုရင်တော့ဒီလူတွေနဲ့ကျွန်တော်တို့အတူရှင်တွဲနေတိုင်းရဲ့အတွက်ဆိုရင်ကျွန်တော်တို့အရှင်းရှင်းနားလည်မှုရဖို့ဒီရောက်တဲ့တယောက်ဟာကျွန်တော်တို့နားလည်မှုရနိုင်မှသာလျှင်အင်းဒါသူများဒေသကဝင်ဆက်စရာမလိုပဲကျွန်တော်တို့ချင်းချင်
းဟုတ်ကဲ့ပါဦးဖေ
တရှင်းနိုင်မယ်ဆိုရင်မင်းရှင်းဆိုင်ချင်းနိုင်မယ်ဆိုရင်တော့ကျွန်တော်အကောင်းဆုံးပဲဖြစ်ပါ
တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါရခင်ဗျာပေးနိုင်ဆွေးနွေးပေးသူပါဝင်ဆွေးနွေးသူအားလုံးကျွန်တော်ဒီမှာပဲဆက်လိုက်ရပါစီ